ဒီတစ်ပတ်တော့မြန်မာနိုင်ငံမှာအခုထိမအောင်မြင်နိုင်သေးတဲ့အစုဖွဲ့ပိုင်းတက်တော်နဲ့ပတ်သက်ပြီးတက်တော်ပညာရှင်ဦးဝင်းမော်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။စုဖွဲ့ပိုင်းတက်တော်ဆိုတာတကယ်တော့ရွာတွေနီးနားမှာရှိတဲ့တောတွေပေါ့လေ။ရွာတွေကနေပြီးတော့ပိုင်ဆိုင်ပြီးတော့ရွာတွေကနေပြီးတော့ထင်းထင်းဆောင်းဆောင်ပြီးတော့ဒီတော့အထက်တဲ့တက်တော်ရဲ့ပစ္စည်းတွေသူတို့ခံစားမှုရအောင်လုပ်ပြီးတဲ့ process ပါပဲ။ဒီအစုဖွဲ့ပိုင်းတက်တော်မှာကျွန်တော်ဒီတက်တော်ဦးစီးဌာနနဲ့ဒီအစုဖွဲ့နဲ့ကစာချုပ်ချုပ်ရပါတယ်။စာချုပ်ချုပ်ပြီးတော့ကျွန်တော်တို့ဒီတက်တော်ဦးစီးဌာနသတ်မှတ်တဲ့စီရင်စည်းကမ်းတွေအတိုင်းသူတို့လိုက်လာပြီးတော့အစုဖွဲ့ကနေပြီးလိုက်ပြီးတော့လုပ်ပြရမှာပဲ။တက်တော်ပြည်သူပြောထောင်တဲ့လုပ်ငန်းတွေဒီတော်ထဲမှာပေါင်းရှင်းရမယ်၊ဂိုင်းချမ်းရမယ်အဲ့တော့သူသူဆောင်ရှောက်တဲ့လုပ်ငန်းတွေကိုလုပ်ပြရမယ်။လုပ်ပြပြီးတဲ့ခါမှာဒီတက်တော်ကိုဥပမာကတ်တက်တဲ့နှစ်ပဲနှစ်ရောက်တဲ့ခါမှာဒီတက်တော်ရဲ့အနေနဲ့ကင်းထုတ်ခွင့်ပေးမယ်၊ပြစ်ထုတ်ခွင့်ပေးမယ်။စုဖွဲ့ကဒီဟာတွေကိုခံစားဝင်ပြုပါမယ်။အဲ့တော့ဒီစုဖွဲ့မှာလည်းဒီခေါင်းဆောင်ရှိမယ်၊အောက်မှာစက်ကော်မတီတွေရှိမယ်။အဲ့လိုမျိုးဖွဲ့စည်းထားပြီးသူတို့ပိုင်တဲ့ community policy ကနေပြီးတော့ထွက်လာမယ်။အကျိုးကျေးဇူးတွေကိုလည်းခွဲဝေပြီးတော့သူတို့ခံစားရမှာဖြစ်ပါတယ်။အဲ့တော့ဥရေနဲ့ဒီကျွန်တော်တို့စန္ဒာချမှတ်တဲ့စီမင်းစီကနေလုံနိုင်မယ်ဆိုရင်နှစ်ဦးနှစ်ဖက်အင်တာကျိုးရှိတဲ့တကယ်လုံရတစ်ခုဖြစ်ပါတယ်။အေးကျွန်တော်တို့ဒီတောတွေကိုဒေသဆိုင်ရာပြည်သူတို့ကထိန်းသိမ်းပြီးတော့တောတွေကနေထွက်လာမဲ့တောတွေပစ္စည်းတော်ကောင်းဒီနောက်တော့ရေထိန်းသိမ်းမှုကိုတော်ကောင်းဒီတိရစ္ဆာန်တွေကိုထိန်းသိမ်းမှုတော်ကောင်းဒါသူတို့ကပြန်လဲပြီးတော့အကျိုးပြန်ခံစားရမှာဖြစ်တယ်။အဲ့တော့ဒီတဘာဝပေါင်းညင်ကိုလည်းထိန်းသိမ်းပြီးသားဖြစ်မယ်ဒေသဆိုင်ရာဒီပြည်သူတို့ရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်မယ်တကယ်စီစဉ်ကောင်းတရားဖြစ်ပါတယ်ဒီဟာ
ဆရာအားသာချက်တွေအဲ့လိုရှိနေပြီးတော့လူအစုဖွဲ့ပိုင်းတက်တော်နဲ့ပတ်သက်ပြီးအားနည်းချက်ကဘာတွေရှိပါလဲ
။အားနည်းချက်ကတော့ဒီလူစုဖွဲ့နဲ့လှုပ်ထားတဲ့လူတွေအားနည်းချက်ပါပဲ။ဒီလူဖွဲ့လိုက်တဲ့ဒီအစုဖွဲ့ဆိုတာကရွာရဲ့လူတွေအကုန်လုံးကိုကိုစားပြုမပြုအဲဒါတွေကိုကျွန်တော်တို့စီစစ်ဖို့လိုပါတယ်။အဲ့လူတွေကကိုလူကျင်တာပဲရအောင်လုပ်မဲ့လူတွေတက်တော်ကနေပေါ့တခြားပုံသဏ္ဍာန်တစ်ခုကိုပြောင်းပြီးတော့မြေပိုင်ဆိုင်မှုကိုရအောင်ယူမဲ့လူတွေသူ့အစုဖွဲ့တွေမှာဥပမာပြောရလို့ရှင်အဲ့လူတစုရဲ့နာမည်ခံပြီးတော့လူတစုကနေဒီဟာကိုအကုန်လုံးကိုယူလိုက်မယ်လူတစုကပဲ challenge မယ်သူကောင်းကျိုးပဲသူရဲ့ရပိုင်ခွင့်သူရဲ့အကျိုးပြပဲလုပ်သွားမယ်ဆိုရင်ကြတော့ကျွန်တော်တို့ညော်မှန်းတဲ့တဘာဝပေါင်းခြင်းထိန်းသိမ်းတာတွေဒီဒေတာခုလုံးရဲ့လိုအပ်ချက်တွေဖြည့်ဆည်းမှုတွေဆိုတာဖြစ်မလာတော့ပါဘူးအဲ့လိုမျိုးတွေကကျွန်တော်တို့ရဲ့အားနည်းချက်တွေဖြစ်ပါတယ်ဥပမာပြရလို့ရှင်စုဖွဲ့ပိုင်းတက်တော်ဆိုပြီးယူမယ်အဲ့ကအဲ့ထဲမှာ permanent building ကြီးစောင့်မယ်။နောက်ပိုင်းမှာကျိုးဝိုင်းမြေရနေကိုရအောင်ပယ်ဖြစ်မယ်။အဲဒါမျိုးတွေလည်းကျွန်တော်မြင်တွေ့နေရပါတယ်။ဒီကျွန်တော်ဥပဒေနဲ့ပြုထားတဲ့ကျိုးဝိုင်းဟာကျိုးဝိုင်းနိုင်မဲ့ဆက်ရှိလို့လိုပါတယ်။ကျိုးဝိုင်းကိုဖြစ်တာတွေမဖြစ်လာဘူးအင်တန်ရေးကြည့်ပါလေ
။ဟုတ်ကဲ့ဒီလိုအကျိုးရှိတဲ့အစုဖွဲ့ပိုင်းတက်တော်ထူထောင်နိုင်ရေးအတွက်ပေါ့နော်။ဒီအစိုးရအနေနဲ့ဘာတာဝန်ရှိပါလဲ။ဘာတွေလုပ်ပေးဖို့အသင့်ပါလဲ
။ဘာတွေလုပ်ဖို့အသင့်လဲဆိုရင်စုဖွဲ့လုပ်တဲ့အခါမှာဒီစုဖွဲ့တွေကတကယ်ဒီတကဏ္ဍရဲ့အကျိုးရှိဖို့အတွက်တကယ်ဖြစ်မဖြစ်နောက်တစ်ခါတတော်ဦးစီးဌာနကနေပြီးချမှတ်တဲ့စီမင်းစည်းကမ်းနေအတိုင်းပဲလိုက်နာမလိုက်နာနောက်တစ်ခါတတော်ဦးစီးဌာနကနေပြီးဆောင်ရွက်စီတဲ့ခုနတတော်ပြည်သူတို့ထောင်ရေးနီးစနစ်တွေတိုင်းလုံးမလုံးဒါတွေကိုအကုန်လုံးကြမ်းမှတ်ပြီးလိုပါတယ်အဲ့ဒါအဓိကအရေးကြီးဆုံးပါပဲ
တက်ဆက်တဲ့ community forestry ကိုဒီတခြားနိုင်ငံတွေမှာဘယ်လိုအောင်မြင်နေတဲ့နေရာတစ်ခုကိုဥပမာလေးပေးပြီးပြောပြပေးပါ
community forestry နီပေါ်မှာတော့ရန်အောင်မြင်နေရယ်အစုဖွဲ့ပိုင်းတော့လောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီနီပေါ်ကကဘာပါ့ဘူးသူကအောင်မြင်ဆုံးလို့သတ်မှတ်ကြတယ်အဲဒီနီပေါ်နိုင်ငံမှာ community forestry လုပ်တဲ့အခါမှာအလုံးဒီတောတွေကိုပြန်လည်ထိန်းသိမ်းနိုင်တယ်ဒေသကဒီလူလူအတွက်လည်းသူတို့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်တယ်တဘာဝပေါင်းခြင်းကိုလည်းထိန်းသိမ်းနိုင်တယ်ဆိုတော့အင်တာနာမည်ကြီးပါတယ်ဒီဟာတခြားနိုင်ငံတွေမှာသူတို့အောင်မြင်နေအဲဒီခါနဲ့ပတ်သက်ပြီးတော့ဘာပြီးမှအဲဒီခါအိတ်အောင်မြင်သေးဘူးပေါ့အဲ့ခုတော့စတော့စနေပြီသူတို့အကြီးဟာနဲ့ပတ်သက်လို့ guideline တွေအကြီးကိုဘယ်လိုလုပ်ရမလဲဥပဒေတွေ new ဥပဒေတွေပိုင်းရအဲ့ဒါ departmental instruction တွေတော့လုပ်နေတယ်ဒါပေမဲ့လို့တကယ်တမ်းကျတော့တိတ်မဖြစ်ဘူ
းလုပ်တင်နေတယ်လားလား
လုတ်တင်ပါတယ်တကယ်တော့လုတ်တင်တယ်ကျွန်တော်တို့ရှင်မှာပြဿနာကပါဖြစ်နေဆိုလူတွေကချင်းနဲ့မြည်တွေးမှာအရန်အားကိုးနေရတောတွေမှာလေအဲ့ဒါပြဿနာအများကြီးဖြစ်နေတယ်ဘာလို့ဆိုလူတွေကဒါချင်းမြည်တွေးမရှိလို့မဖြစ်ဘူးလေအဲ့တော့ဒီ community forest ကတကယ်တော့ဟိုတောတွေကိုသူတို့လည်းအပ်လိုက်တာအပ်လိုက်ပြီးတော့မင်းတို့လုတ်ကြမင်းတို့ကင်ကြဒါမင်းတို့တောပဲဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူက management plan ပေါ့လုပ်ရမယ်၁၀နှစ်နေပါလုပ်ရမယ်၁၅နှစ်နေပါလုပ်ရမယ်အဲ့နှစ်20ပြည့်မင်းတို့ဒါတွေစထုတ်သုံးမယ်ကျေဘလို့ထုတ်ခွင့်ပေးမယ်တစ်ထုတ်ခွင့်ပေးမယ်အဲ့လိုလူတွေလုတ်ချအောင်လို့အလိုမျိုးတွေလုတ်ထားတာပေါ့ခေတန်းကျတော့ဆယ်နှစ်ဆက်ကနေမခံဘူးလူတွေကဒါသူတို့ပိုင်နေတော့ဆိုတာမျိုးဖြစ်ပြီးတော့ဆိုတော့ဘာကြတော့ဆွဲထားတဲ့စီမေးတိုင်းမဟုတ်ဘူးနဲ့အကုန်လုံးကဝိုင်းပြီးတော့ချင်းခုတ်ကြပြီးသားအဲ့လိုဖြစ်ကုန်ရတယ် အမှားတကယ်ပြောမယ်ဆိုရင်တော့ကျွန်တော်တို့ထင်းမိသွေးမလို့ဆိုရင်တော့လည်းဖြစ်နိုင်တာပေါ့အခုကတော့ထင်းမိသွေးရရန်ကိုတမန်ဖြစ်နေရွာရီမှာအိမ်တိုင်းလူလူကထင်းမိသွေးနဲ့ပဲချက်နေကြတာပေါ့နောက်တစ်ခုကသူတို့လုပ်ပိုင်ခွင့်သူတို့သုံးဆွဲပိုင်ခွင့်ပြီးတဲ့ဟာကိုနိုင်ငံခြားကြီး export လုပ်ခွင့်ပြီးနိုင်မလားပေါ့အဲ့လိုမျိုးပြီးနိုင်မှဆိုရင်ပုံပြောပြလုပ်ချင်ရမလားပေါ့ဒီဘက်တစ်ခုရှိတာကပြဿနာပါဖြစ်နေတယ်ဆိုချိုးခါကြီးကြတော့လူတယောက်ကပဲပိုင်ပြီးတော့အဲ့ထက်မှာတကယ်တော့ community forestry လုပ်မှဆိုစောက်ဦးတွေ permanent building မှာစောက်ခွင့်မပေးဘူးဒါပေမဲ့အဲ့လိုသူပိုင်တဲ့ area ဆိုတော့ permanent building တွေစောက်ပြီးတော့အိမ်တွေစောက်ဘာတွေစောက် hotel တွေစောက်အဲ့လိုဖြစ်ကုန်ကြတယ်နောက်ကြတော့ခရယာဆိုင်နဲ့ပေါင်းပြီးတော့အဲ့ဒီ community forestry ကိုကျိုးဝိုင်းနေရနေကိုပယ်ဖြတ်လိုက်ပြီးတော့ရုံးရုံးကြီးဖြစ်သွားနောက်ပါကြကျန်ရွယ်ဖြောင်းလုပ်လိုက်ရောအဲ့အဲ့လိုမျိုးကြီးလဲရှိတယ်မျိုးတဲ့နည်းတဲ့နေရာတွေပေါ့လေအဲ့တော့အခုဘာဖြစ်နေလဲဆိုတော့အဲ့လိုတချို့ကအဲ့အစုဖွဲ့ပိုင်းဆိုင်ကင်းတချို့ကပုဂ္ဂလိကဆိုင်ကင်းအဲ့အဲ့လိုမျိုးတွေကနေပြီးတော့ပုဂ္ဂလိကဆိုင်ကင်းဆိုတော့သူမနေ့နေ့ဆိုင်မယ်ပြုမယ်ဆိုအဲ့တည်းမှာတဲဆောင်မယ်ဆောင်ဦးဆောင်မယ်ဆိုတော့အဲ့လိုခိုင်မာတွေဆောင်ရင်းဆောင်ရင်းသူတို့ကအဲ့ဒီနေရာတွေခွဲရောင်းတာတွေပါဘာဖြစ်ကုန်냐အခုအဲ့ကျိုးဝိုင်းကိုမြုံနာရွာနာနည်းတဲ့နေရာတွေမှာပုဂ္ဂလိကဆိုင်ကင်းလို့ဆိုလုပြီးတော့ပြီးတော့ကျတော့အဲ့ဒီဟာကိုပိုင်းဖြတ်ပြီးတော့ကျွေးနေနေပြည့်ပြည့်ပဲပြည့်ပြီးတော့အကွက်တွေရိုက်ပြီးရောင်းတာမင်းမျိုးပါဆိုအများကြီးပဲပြောချင်တာကတော့တကယ်အစုအဖွဲ့ပိုင်းတတော်ကိုလုတ်တဲ့အခါတကယ်အစုအဖွဲ့ပိုင်းနဲ့တတော်ဖြစ်စေချင်ပါတယ်အဲ့လိုမျိုးပဲနဲ့ဒီအဖွဲ့လေးတစ်ဖွဲ့လူတစုအနေပြီးနာမည်ပြပြီးတော့တတော်ကိုယူဒီဘက်တတော်ကိုမဆောက်ဆောက်ပဲဒီအစုအဖွဲ့ထဲမှာပါတဲ့လူတွေရဲ့ကိုကျိုးနဲ့ဒီမျိုးရာပိုင်ဆိုင်မှုလုတ်သွားမှာ ਉਹ ပဲကာကွယ်ဖို့လိုအပ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ
်တတော်ပညာရှင်ဦးဝင်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။